တော်ရရှိမြခင်ဗျာကျွန်တော်တို့မိတင်းနေထိုင်တဲ့ဒီကမ္ဘာလောကကြီးပေါ်မှာစစ်မှန်တဲ့ငြိမ်းချမ်းရေးအေးချမ်းငြိမ်သက်မှုကိုရရှိနိုင်ပါသလားအမှန်တရားတမာတရားတစ္ဆာတရားဆိုတာတွေကိုလက်ကင်ထားပြီးတော့လူစေတနာလူဇွဲတတ္တိလူစွမ်းပကတက်တက်ဟာအကျွင်းမဲ့အေးချမ်းငြိမ်သက်တဲ့ဒုက္ခဘုံကိုဒီကမ္ဘာကြီးပေါ်မှာတိဆောက်လို့ကတော့ဖြင့်အလင်းကိုမရနိုင်ပါဘူးဒီကမ္ဘာလောကကမ္ဘာမြေကြီးပေါ်မှာဒုက္ခဘုံလောကနိဗ္ဗာန်ကိုတိဆောက်လို့ရနိုင်တယ်လို့လည်းဆိုကြပါတယ်ဖြစ်နိုင်ဤမဖြစ်နိုင်ဤကိုသိရမယ်ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းထဲကမိခာအနာဂတ်တိကျမ်းအခန်းကြီး3အခန်းငယ်5ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ခရိယံသင်းအုပ်တရားဟောဆရာအယောင်ဆောင်တွေဟာဒီကနေ့လည်းရှိနေကြသလိုဟိုးတုံကလေးကလည်းမိစ္ဆာပရောဖက်တွေရှိခဲ့ကြတဲ့အကြောင်းမိခာအနာဂတ်တိကျမ်းအခန်းကြီး3အခန်းငယ်9ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်
။တင်သိရသောသမာကျမ်းရဲ့မိတ်ဆွေတို့တားရှင်အပေါင်းတို့မိခာအနာဂတိကျမ်းအခန်းကြီး3ဟာဣတရီလကောင်းဆောင်များသတိထားကြဆိုတဲ့သတိပေးချက်များနဲ့စတင်ပြီးတော့အစပြုလာခဲ့တာဟာအခုဆိုရင်တော့အငယ်9ကိုရောက်ရှိလာပါပြီ။စောစောပိုင်းတုန်းကဆိုရင်အိုးရာကုတ်အမျိုးမင်းဆိုပြီးတော့အပြစ်တင်ကန်းဟာစတင်ပေးခဲ့တယ်ဣဒရီလအမျိုးသူကြီးတို့ဆိုပြီးတော့လေမိတ်ဆက်ပြီးတော့ဖော်ပြခဲ့တယ်မိတ်ဆက်တယ်ဆိုလို့အကောင့်တော့မဟုတ်ဘူးနော်အဲ့ဒီရာကုတ်အမျိုးမင်းနဲ့ဣဒရီလအမျိုးသူကြီးတို့ကိုအပြစ်တင်ခြင်းအခန့်ကန္တစတင်ခဲ့ခြင်းပဲဒီတော့ဣဒရီလထီနန်းကဘယင်ကြီးအမှုပြုတဲ့အာနာရှိမူမတ်တွေမင်းဆွေမင်းမျိုးတွေပြီးတဲ့နောက်ဘာသာရေးတရားရေးဘက်ကခေါင်းဆောင်တွေပါအကုန်လုံးသတိထားရမယ့်အချက်တွေပါဝင်ကြောင်းကိုပြီးခဲ့တဲ့အပိုင်းတွေမှာကျွန်တော်တို့ထင်ရှားပြသစွာတွေ့မြင်ခဲ့ရပါပြီဒီကနေ့ဒီအချိန်မှာတော့အဲ့ဒီလိုခေါင်းဆောင်များတို့အ ਨੇ ကမှပရောဖက်တို့ဤအပြစ်များဆိုတဲ့ခေါင်းစဉ်ငယ်တစ်ခုကိုခွဲထုတ်ပြီးတော့သီးသန့်လေ့လာရတော့မယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे မိခာအနာဂတိကျမ်းအခန်းကြီး3ရဲ့အငယ်9ဟာအခုလိုစတင်ဖော်ပြပေးလိုက်ကြောင်းပါငါဤလူတို့ကိုမှားယွင်းစေလျက်ဝါစွာစားရသောအခါငြိမ်ဝှက်ခြင်းအကြောင်းရှိသည်ဟုကြွေးကြော်လျက်မလုတ်ကြွေးသောသူကိုကစစ်တိုက်ခြင်းဟာပြင်ဆင်လျက်ပရောဖက်ပြုသောသူတို့တဲ့ရှင်းရှင်းကလေးပြောရရင်တော့ false prophets လို့ခေါ်တဲ့လူလိမ်လူညာပရောဖက်တို့ဆိုပြီးတော့အာမနာတန်အလွန်ပြင်းပြင်းထန်ထန်အမိတက်ပြီးတော့ရှုံချလိုက်ခြင်းပါပဲတိအမှားမှားအယွင်းယွင်းတွေဖြစ်အောင်ဟောကြပြောကြတယ်လှည့်ပြကြတယ်နှိကောင်းကောင်းကြီးစားသောက်နေကြရတဲ့အခြေအနေမျိုးမှာပဲတော့မှိန်တုံနေကြတယ်ကိုကိုကျွေးတဲ့လူတွေကိုကိုလှူတဲ့လူတွေကိုတော့ငြင်းငြင်းရေးကြီးရနေပြီဟေးဘာလို့ဘာမှမပူနဲ့လို့ပြည်သူတွေကိုမှိုင်းတိုက်ပြီးတော့ဟောကြပြောကြတယ်3ကိုကိုကောင်းကောင်းမပြည့်စုတဲ့လူမလှူတဲ့လူမကျွေးမမွေးမပြည့်စုတဲ့လူတွေကိုကြတော့မလှူတဲ့လူတွေကိုကြတော့စစ်တိုက်ဖို့ပြင်တယ်တတိယဖြင့်ရန်သူလူသဘောထားပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အတိတ်ဘယ်ကတော့အခြေအနေအမှန်ကိုဖုံးကွယ်တယ်ဘုရားသခင်သိစေချင်တာတွေကိုသတင်းမှောင်ချထားတယ်ဆိုတဲ့အချက်ပါပဲဒီနေရာမှာကျွန်တော်ကတော့ကိုယ့်ရဲ့ခံယူချက်တစ်ခုအနေနဲ့ကိုဖော်ပြချင်တာရှိပါတယ်မိမိရဲ့လေလာသုံးသပ်ချက်ကလေးကိုထည့်သွင်းတဲ့သဘောပေါ့အခုလူလိမ်လူညာပရောဖက်လို့ခေါ်တဲ့ false prophet ဆိုတာတွေဟာဘုရားသခင်အလိုတော်ကိုဆန့်ကျင်လိုက်တာနဲ့ပဲကိုယ်တိုင်ဟာလဲအဝိဇ္ဇာခေါ်တဲ့အမှောင်ကြီးကျသွားတယ်ကိုယ်တိုင်ဟာလဲစိတ်နှလုံးထဲမှာကိုကအမှန်ကိုအမှားလုပ်ရင်းလုပ်ရင်းနဲ့အဲ့အမှားတွေကိုပဲတကယ်ပဲအမှန်ပဲထင်သွားတဲ့အထိလုံးဝသုံးလို့မရတော့အောင်ဖောက်ပြန်သွားတယ်ကြောင်သွားကြတယ်အဲ့ဒီလိုမဟုတ်တာကိုစမိတာနဲ့ပဲမဟာတာတွေဟာတောက်လျှောက်ဖြစ်ပြီးတော့နောက်ဆုံးသူတို့ကပဲအမှန်တကယ်ပဲလို့တန်တန်ဆွဲပြီးဟောကြပြောကြသမျှတွေအကုန်လုံးတို့ဟာလေအလိုလိုအမှားအယွင့်တွေဖြစ်ကုန်တယ်အလိုလိုအပြစ်သင့်တဲ့အမှားတွေကြီးဖြစ်ကုန်တယ်လို့ကျွန်တော်အနေနဲ့ဒီအပိုင်းမှာတင်ပြလိုပါတယ်မိတ်ဆွေအပေါင်းတို့ဣသရေလရဲ့မိခါပရောဖက်ပြုတဲ့အချိန်မှာဣသရေလနိုင်ငံမှာအာရှုရိလူမျိုးတွေဟာအကြီးအကျယ်သူတို့ကိုထိုးစစ်ဆင်မှုပြင်နေကြပြီတနည်းအားဖြင့်ယန်သူဟာလက်တကန်းဆိုတဲ့အခြေအနေနိုင်ငံတော်ရဲ့ယွာနီးစက်ချုပ်မှာဖုံတွေတထောင်တောင်းနဲ့စစ်ခရယာသံတွေတဝေဝေနဲ့ဖြစ်နေတဲ့အချိန်ပေါ့။တနည်းအားဖြင့်အဖဖျားသခင်ရဲ့အပြစ်စီရင်ခြင်းဟာစစ်ဘေးကြီးအသွင်နဲ့ဒီနိုင်ငံကိုရောက်လာတော့မယ်ဆိုတာဟာသိကြနေတဲ့အချိန်ပဲ။အခုပရောဖက်တွေဟာဘယ်လိုပြောတယ်လဲဆိုတော့မပူကြနဲ့ဘာမှမဖြစ်နိုင်ဘူးတဲ့။မိတ်ဆွေတော်သားရှင်အပေါင်းတို့ဟေရှာယမိခာတို့ဟာခစ်ပြိုင်လောက်ဖြစ်မယ်ဆိုတာကိုကျွန်တော်တို့ခံမှန်းထားပါတယ်။ယေရမိယေဇကြည်လာတို့ဆိုတာကတော့နောက်ပိုင်းကျမှပေါ်လာမယ့်ပရောဖက်တွေပေါ့ဒါပေမဲ့အခုမိခာပရောဖက်ရဲ့ခက်ဟာပရောဖက်လူလိမ်လူညာတွေသိပ်ပြီးတော့ခစ်စားခဲ့တယ်ဆိုတဲ့အတွက်ယူရပြည်ကယေရမိရဲ့ခက်နဲ့တော့အတော်ကြီးကိုတူညီတယ်နီးစပ်တယ်လို့ကျွန်တော်တို့ယင်ထဲမှာခန်းစားမိပါတယ်တကယ်တော့ ဣတရီလာလူမျိုးတော်ဟာငြိမ်းချမ်းရေးကိုမလိုချင်ဘဲတော့မနေပါဘူး။လိုချင်ကြရှာမှာပဲလို့ကျွန်တော်တို့လွယ်လွယ်ကလေးပဲတွက်ဆနိုင်ပါတယ်။လူတိုင်းလူတိုင်းဟာတာယာအေးချမ်းမှုနဲ့ငြိမ်းချမ်းတာယာဝါပြောမှုကိုတော့လိုချင်မှာအသေးအချာပေါ့။ဒါပေမဲ့ပါဇက်ကဒီငြိမ်းချမ်းရေးကြီးကိုဘလောက်ပဲတောင့်တတိုင်းတောင့်တတိုင်းလူဘဝဟာအမှန်တကယ်ငြိမ်းချမ်းနိုင်ပါသလား။အတိတ်သမိုင်းမှာအဲ့ဒီလိုတောင့်တရုံနဲ့မရခဲ့သလိုဒီကနေ့ကျွန်တော်တို့မျက်မှောက်ခေတ်ကာလအချိန်အထိလည်းအဲ့ဒီတိုင်းပါပဲ။အစက်ကငင်းချမ်းကြီးဘလောက်တောင့်တတောင့်တလက်တွေ့မှမရနိုင်ဘူးကျွန်တော်မွေးကစားကြတဲ့ကကြားလာခဲ့ရတဲ့ကပငင်းချမ်းကြီးတရင်ဒီကနေ့တဲ့အထိလဲကြားရတော့တယ်နော်ဘဖြစ်လို့ဒီကနေ့တဲ့တိုင်အောင်ကြားရပါသလဲအဲ့ဒီငင်းချမ်းကြီးအမှန်တကယ်မရသေးလို့ကြားနေရခြင်းသာလျှင်ဖြစ်ပါတယ်အရှိကငင်းချမ်းတဲ့အခါမှာအနောက်ကမငင်းချမ်းအနောက်နဲ့အရှိကငင်းချမ်းပြန်တော့လဲအလဲကမငင်းချမ်းသမုတ်တရားရေးပြင်ပေါ်မှာငင်းချမ်းတော့လဲတောင့်ပေါ်မှာမငင်းချမ်းပင်ရမမှပြည့်ပြည့်စုံတဲ့ငြိမ်းချမ်းရေးဆိုတာကိုအပြည့်အဝကြားရတယ်လို့ကျွန်တော်တို့မရှိသေးပါဘူးအဲ့ဒီလိုကြားတဲ့မှာမှအဖဖျားသခင်ကိုတော်လှန်ပြီးတော့ထင်ရဆိုင်တဲ့လူမျိုးမစီမဆိုင်သူ့တိုင်းပြည်နဲ့အဝေးကြီးမှာရပ်တည်နေတဲ့ကမ္ဘာနယ်ချက်နိုင်ငံကြီးကိုအဖဖျားသခင်ကအမိန့်ပေးအခွင့်အာဏာအနှင်းပြီးတော့အဲ့ဒီနိုင်ငံကြီးကလာပြီးတော့ကျွံပြုတ်ဖို့တာဆူနေတဲ့အချိန်ဘယ်လိုလုပ်ပြီးတော့ဒီငြိမ်းချမ်းရေးဆိုတာဟာဖြစ်နိုင်ပါမလဲအထူးသဖြင့်လက်စားထားတဲ့ပရောဖက်တွေရဲ့ပါဇက်ကထွက်ယုံနေဘယ်လို့ပြီးတော့ဒီငင်းချမ်းကြီးအမှန်တကယ်လက်တွေ့ရောက်ရှိလာနိုင်ပါမလဲအခုအချိန်မှာအရေးအကြီးဆုံးအချက်ဟာအဖဖျားသခင်ရဲ့အလိုတော်ကိုနားထောင်ဖို့နားလည်ဖို့အဖဖျားသခင်စီကိုပြန်လဲချင်းကပ်ပြီးတော့ပြောက်ဖို့ကူးကွယ်ကြဖို့အပြစ်ဖြေရာဝတ်ကိုပြုရမယ့်အချိန်သာလျှင်ဖြစ်တယ်တနည်းအားဖြင့်ကတော့ဝိညာဉ်ရေးအသစ်နိုးကြားမှုသို့ဒီမဟုတ် revival ဆိုတဲ့အမှုတော်ကိုပြန်လဲပြုပြင်ရမယ့်အချိန်ပဲဖြစ်နေပါတယ်အခုတော့အဲ့ဒီလိုနောင်တသဘောတွေကိုလူမျိုးတော်သာမညောင်ညပြည်သူတွေစမှာဝေလာဝေးပရောဖက်တွေစီမှာတောင်းမှမတွေ့ရတော့အောင်အပြစ်အမှောင်ကွယ်နေပြီအဝိဇ္ဇာဖုံးနေပြီဆိုတာကိုမိခါဟာမိခါအနာဂတိဟာရှင်းလင်းပြသစွာဖော်ပြပေးလိုက်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့အခုအပိုင်းကလေးမှာလူသားတို့အကြီးအကျယ်တောင့်တတဲ့ငြိမ်သက်ခြင်းငြိမ်းချမ်းရေးဆိုတာဟာဘသူပေးမှရနိုင်မလဲဆိုတဲ့အဖြေကိုမိခါနဲ့ခစ်ပြိုင်ပရောဖက်ကြီးဟေရှာရတဲ့အနာဂတ်တွေအဖြစ်ကျွန်တော်တို့ပြန်ပြီးတော့ကြိုက်ညှိကြည့်စီကြပါတယ်။သင်ငန်းစာယူကြည့်စီကြပါတယ်။ဟေရှာရအနာဂတ်ကျမ်းအခန်းကြီး58အငယ်16မှ27ကိုကျွန်တော်အနေနဲ့ပြန်လည်တင်ပြပေးပါရစေ။ငါသည်နှုတ်ခမ်းအသီးကိုဖန်ဆင်း၏။ဝေသောသူ၌၎င်း၊နီးသောသူ၌၎င်းငြိမ်သက်ခြင်းဖြစ်စေ၊ငြိမ်သက်ခြင်းဖြစ်စေ။သူ၏အနာကိုငါပျောက်စေမည်ဟုထာဝရဘုရားမိန့်တော်မူ၏။မတရားသောသူတို့မူကားမငြိမ်နိုင်ပဲလှုပ်ရှား၍ရှွန့်နှင့်အမိုက်ကိုပက်သောပင်လေရည်နှင့်တူကြ၏မတရားသောသူတို့၌ငြိမ်သက်ခြင်းမရှိဟုငါ၏ဖျားသခင်မိန့်တော်မူ၏တဲ့အဲ့ဒီလိုမတရားသောသူတို့၌ငြိမ်သက်ခြင်းဘယ်လို့မှမရှိနိုင်ဆိုတဲ့အချက်ကိုဟေရှာယဟာသူ့ရဲ့အနာဂတ်နောက်ဆုံးပိုင်းတွေမှာမယိုးမဆွဲဖော်ပြချက်တွေအဖြစ်နဲ့သုံးချိန်သုံးကမျှဖော်ပြပေးခဲ့ပါတယ်အဲ့ဒီဖော်ပြချက်တွေအလုံးစုံတို့ဟာအပယိကဒုစရိုက်ကြည့်တဲ့နှလုံးသားတို့ဤဖောက်ပြန်ယူယွင်းခြင်းတွင်နေကြည့်ပဲအစဉ်တစိုက်ဆက်ဆက်နေတာကိုလေဟေရှာယနဂတိဖော်ပြပေးခဲ့တာကိုတွေ့ရမှာဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်လူအဖွဲ့အစည်းအတွင်းမှာသမိုင်းကလက်လန်းမီတဲ့နှစ်ပေါင်းအနည်းဆုံး4000ရှိခဲ့ပြီဒါပေမဲ့အများစုသောသူတေတီတွေကတော့6000လောက်ဖြစ်တယ်လို့လေပြောကြပါတယ်အဲ့ဒီလောက်ထိရှည်လျားတဲ့ကာလအတွင်းမှာစစ်မှန်သောငြိမ်းချမ်းရေးဆိုတာမေမေရရတခါမှမရခဲ့ပါဘူးအခုအချိန်လေဒီငြိမ်းချမ်းရေးဆိုတာဟာမရနိုင်သေးပါဘူးခရစ်တော်ရဲ့နိုင်ငံတော်မြေပေါ်မှာမတိမချင်းစစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာမရနိုင်ဘူးဆရာကိုကျွန်တော်ရဲ့သင်သိရသောသမာကျမ်းရဲ့အမြင်အဖြစ်လေကျွန်တော်တို့အချိန်ချင်းဖော်ပြပေးခဲ့ပြီးပါပြီဒီဖော်ပြချက်တွေကိုပဲအမေရိကန်ပြည်တွင်းကငြိမ်းချမ်းရေးလှုပ်ရှားမှုအဖွဲ့ဝင်တချို့နဲ့ဥရောပတိုက်ကတနည်းအားဖြင့်အနောက်တိုင်းနိုင်ငံကပုဂ္ဂိုလ်တချို့ဟာဒေါက်တာဂျေဗန်နန်မက်ဂီစီကိုလှမ်းပြီးတော့ဒါဟာအဆိုးမြင်ဝါဒဆန်လွန်းတယ်ဆိုပြီးတော့ဝေဖန်ကြတယ်မပြောသင့်ဘူးလို့လေအပြစ်တင်ဝေဖန်ကြတယ်လို့ဆိုပါတယ်ဒေါက်တာဂျေဗန်နန်မက်ဂီဟာသူ့ရဲ့ငြိမ်းချမ်းစေလူသောစေတနာစိတ်ကိုတန်ဖိုးထားတယ်လို့ကိုရိုင်းဟာလည်းခရစ်ယာန်ဓမ္မအမှုတော်ဆောင်ကြီးတယောက်အနေနဲ့ငြိမ်းချမ်းရေးကိုတော့သူ့ကိုရိုင်းဟာတောင့်တမိတာအမှန်ပဲဒါပေမဲ့အမှန်တရားတမာတရားသစ္စာတရားဆိုတာကိုဆုပ်ကိုင်ပြီးပြောကြည့်ဆိုရင်တော့လူစေတနာလူဇွဲတတ္တိလူစွန်ပကတက်တက်ဟာဘယ်နည်းနဲ့မှယူတိုပီးယားလို့ခေါ်တဲ့အကျွင့်မဲ့ဒုက္ခဘုံဆိုတာကိုကဘာနဲ့ချီပြီးတော့တီလို့မရနိုင်ဆိုတာကိုသူ့အနေနဲ့အလေးအနက်ယုံကြည်တယ်ယုံကြည်တဲ့အတိုင်းလဲသူ့ရဲ့ယုံကြည်ချက်ကိုမဆုတ်မနဲ့သူမစွန့်လွတ်နိုင်ဘူးအဲ့ဒီသူ့စီကိုကန့်ကွက်တဲ့လူတွေအားလုံးကိုလည်းအဲ့ဒီအတိုင်းပဲတုံ့ပြန်အပြေပြုတ်မိတယ်မိញမ်းကိုကရမယ်ကြမ်းအဖြစ်လေယောမဩဝါရစာအခန်းကြီးကအငယ်၁နဲ့၂ကိုကြည့်ကြပါဆိုပြီးတော့သူတိုက်တွန်းနှိုးဆော်ခဲ့တယ်လို့ဖော်ပြပေးပါတယ်ဟုတ်ပါတယ်ယောမဩဝါရစာအခန်းကြီး၅ရဲ့ အငယ်၁နဲ့၂ဟာအခုလိုဖော်ပြထားကြောင်းပါထို့ကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောင့်မတ်ရာသို့ရောက်လျင်ငါတို့သခင်ယေရှုခရစ်အဖင်ဖျားသခင်ရှိတော်၌ညီသက်ခြင်းကိုခံစားကြ၏ထိုကျေးဇူးတော်ကိုခံစားရသည့်အကြောင်းမှာယုံကြည်ခြင်းရှိ၍ထိုသခင်အဖင်သာခံစားရသောအခွင့်ကိုရကြ၏တို့ဖြစ်၍ဖျားသခင်၏ဘုန်းတော်ကိုမျှော်လင့်၍ဝါကြွားဝမ်းမြောက်ခြင်းရှိကြ၏ကျမ်းစာကဘယ်လိုဖော်ပြထားသလဲထိုသခင်အဖင်သာညီသက်ခြင်းအခွင့်ကိုခံစားရတယ်ထိုသခင်အဖင်သာခံစားရသောညီသက်ခြင်းအခွင့်အတွက်ကျေးဇူးတော်ကိုချီးမွမ်းရမယ်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုယောမဩဝါဒစာမှာဖော်ပြထားတဲ့အဲ့ဒီအချက်ဟာခရစ်တော်သည်သာလျှင်အဓိကအားကိုးရာစစ်မှန်သောညီသက်ခြင်းအရှင်စစ်မှန်သောညီသက်ခြင်းကိုတည်စေနိုင်သောသခင်ဆိုတာကိုကျွန်တော်တို့တွေ့ရပါပြီအဲ့ဒီအတိုင်းပါပဲမိတ်ဆွေယေရမိအနာဂတ်ကျမ်းအခန်းကြီး18ရဲ့အငယ်6မှာကျတော့ဘယ်လိုဖော်ပြထားတယ်ဆိုတာကိုဆက်ပြီးတော့မိတ်ဆွေတို့လေ့လာကြည့်စီခြင်းပါတယ်စိတ်နှလုံးသည်ခပ်သိမ်းသောအရာတစ်စင်လေတတ်၏အလွန်ယိုယွင်းသောသဘောရှိ၏စိတ်နှလုံးသဘောကိုအဘယ်သူသိနိုင်သနည်းတဲ့အဲ့ဒီလိုဖော်ပြထားတဲ့အတွက်ကြောင့်လူဘဝတရုပ်အမှန်ကိုသာမိတ်ဆွေတို့ပုံမှန်လင်းလင်းခံယူကြည့်ကြမထောက်မညာတွက်ပြီးတော့ကြည့်ကြကတိရှင်သခင်ခရစ်တော်၏မြစ်တာတော်ကိုစင်ပွားတိဆောက်နိုင်ခြင်းမရှိဘဲနဲ့လူတယောက်စီ၌ပင်လျှင်ညီသက်ခြင်းမရှိ။ကဘာနှင့်ချီလိုက်ရင်တော့အထူးဆိုပွဲမရှိ။လူအဖွဲ့အစည်းသည်ပရိပက္ခအတိအပြည့်အဝရှိနေ၏ဆိုတဲ့အဖြစ်ကိုကြိုက်ကြိုက်မကြိုက်ကြိုက်ကျွန်တော်တို့လက်ခံကြရမှာပဲ။ဒါကြောင့်မလို့ကတိရှင်သခင်ခရစ်တော်၏နိုင်ငံတော်မြေပေါ်မှာမတည်မချင်းလူဘဝမှာစစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာဘယ်နည်းနဲ့မှမရှိနိုင်ဘူးဆိုပြီးတော့ကန့်ကွက်လာသူအပေါင်းတို့ကိုဒေါက်တာဂျီဗန်မက်ဂီဟာတုံ့ပြန်ပေးလိုက်တယ်လို့ဆိုပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ဟာကိုဘလောက်ဆိုးသွမ်းမိုက်မဲတယ်ဆိုတာကိုကိုဖတ်သားကိုသတိမပြုမိပဲရှိတတ်ကြပါတယ်။ကိုပါဝင်စူးစမ်းမယ်ဆိုရင်ဒီလူပေါင်းကြီးတစ်ခုလုံးငြိမ်းချမ်းရမှာပဲဆိုတဲ့ဇာတိမှန်မာနကလေးတွေကလည်းကျွန်တော်ရဲ့အုံနောက်ထဲမှာအတွေးဝင်တတ်ကြပါတယ်။တကယ်တော့လူဆိုတဲ့သတ္တဝါဟာတခါတည်းမှာတရိတ်ဆန်တက်တောင်မှယုံညံ့တဲ့အမှုတွေကိုကျူးလွန်တတ်ကြတယ်ဆိုတာကိုလူတိုင်းဟာကိုယ့်ကိုယ်ကိုနားလည်ဖို့လိုပါ रे အကယ်၍သိပ်ပန့်ဆရာတချို့ပြောတယ်လို့တရိတ်ဆန်ကနေလူဖြစ်တယ်ဆိုရင်တောင်မှအဆိုးဆုံးအဆင့်မှာမျိုးရိုးပီဇဏိယာမအယတရိတ်ဆန်ရဲ့အဆင့်လောက်သာလျှင်ဆိုးသွမ်းလိမ့်မယ်ညဉ့်ညမ်းလိမ့်မယ်ပီဇသဘောအယတရိတ်ဆန်နဲ့မကွာသင့်ဘူးပေါ့အခုကျတော့သီးသန့်လူသတ္တဝါစာရန်ကိုပေါင်းပြီးတော့အဟိတ်တရိတ်ဆန်တွေတက်တော့မှကြောက်စရာကောင်းတဲ့အဆင့်အထိရေရင်နစ်တယ်နေလျောကြနေပါလားဆိုရကိုကျွန်တော်တို့ကျမတို့အထင်းသားမြင်နိုင်ကြပါလေဒါကြောင့်ကပငင်းချမ်းရေးကိုအမှန်တကယ်တိဆောက်ချင်ကြပါသလားလူမာနနဲ့လျော်ညီစွာအောင်ပွဲခံပြီးတော့ကပငင်းချမ်းရေးကြီးကိုတိထောင်ချင်ကြပါသလားအဲ့ဒီလိုသာအမှန်တကယ်စေတနာထားမယ်တိဆောက်ချင်တယ်ဆိုရင်တော့လူသတ္တဝါအတိုင်းအဖဖျားသခင်ထံတော်မှညီသက်ချင်းကိုနှလုံးသားမှအရင်မိမိတို့ဖာသာမိမိတို့ရယူပြီးတော့မှသာငြင်းချမ်းရေးစကားကိုပြောကြအဲ့ဒီလိုကျွန်တော်တို့သင်သိရသောတမန်ကျမ်းအဖွဲ့ကတော့ပြက်ပြက်သားသားခံယူတင်ပြလိုက်ပါစေယတိပြက်ကြီးညာလိုက်ပါစေမိတ်ဆွေတို့တရှင်အပေါင်းတို့စာရမဏ္ဍဘက်ကိုလိုက်ပြီးတော့မိုက်ဖက်ကိုပါသွားတာနဲ့အာရန်ဧဝတို့ကစပြီးတော့ကြောက်ကစားဖြစ်တယ်ဟေးမင်းတို့လင်မယားနှစ်ယောက်ငါတားမြစ်ထားတဲ့အသီးကိုစားမိပြီလားလို့အဖဖျားသခင်မေးလိုက်တဲ့အချိန်မှာဖျက်သခင်ပေးထားတဲ့မိမကစားခိုင်းတော့စားမိတာပေါ့ဆိုပြီးတော့ကြက်ကောင်းစိတ်မခံအဖဖျက်သခင်ကိုမိုက်တိမိုက်ကံအာရဟံပြန်ပြောခဲ့တယ်။ဒီအပြစ်ကိုလည်းသူ့မိမကိုလွှဲချခြင်းနဲ့အခါကျတော့နင့်ကြောင့်ငါကြောင့်ဆိုတာဒီဖြစ်ကုန်ရတယ်။အေဝါကလည်းအဲ့ဒီတိုင်ပဲလေ။စာရမဏတ်ကစားခိုင်းလို့ပါဆိုပြီးတော့စာရမဏတ်ကိုပဲအပြစ်ပုံချတာကိုကျွန်တော်တို့တွေ့ခဲ့ရတယ်။အဖဖျက်သခင်ဤလူကလေးကိုတော့ငါတို့ရပြီဆိုပြီးတော့ပြုံတုံပြုံတုံဖြစ်နေစေမှာပဲနော်။အဲ့ဒီသာဥကာယိနာဟာညီကလေးအရင်ခောက်ခောက်ကိုသတ်ပြစ်တယ်။စတင်ပြီးတော့လူသတ်မှုကြီးကိုကျူးလွန်ခြင်းအဖြစ်ဒုစရိုက်တွေဟာလူပေါင်မှာအုံကြွလာတယ်။ဒီဖြစ်စဉ်တွေဟာကျွန်တော်တို့ကိုလူသမိုင်းမှာကျွန်တော်တို့လူဘဝဟာအပြစ်နဲ့မဖြစ်မနေညှိစွန်းခဲ့ရတယ်ဆိုတာကိုဖော်ပြပေးလျက်ရှိနေပါတယ်။ဒီပိုင်းကလေးမှာပရောဖက်ကြီးဟေရှာယကိုတိုင်ကဖော်ပြပေးခဲ့တဲ့အချက်တစ်ခုကိုလည်းကျွန်တော်အောက်မေ့မိပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး29အငယ်15နဲ့16ကိုပြန်ပြီးတော့ကြည့်ကြပါဦး။ထာဝရဘုရားမသိစေခြင်းဟာနေနေသောအကြံကိုကြံ၍မှောင်မိုက်ထဲမှအမှုကိုပြုဖြင့်ငါတို့ကိုအဘယ်သူမြင်သနည်းငါတို့ကိုအဘယ်သူသိသနည်းဟုပြောဆိုတတ်သောသူတို့သည်အမင်္ဂလာရှိကြ၏သင်တို့သည်ဖောက်ပြန်ကြသည်တကားအိုရင်းသမားကိုအိုးမြေကဲ့သို့မှတ်ရမည်လောလောက်အပ်သောအရာသည်လောက်တတ်သောသူကိုကြီးမှတ်၍ဤသူသည်ငါကိုမလောက်ဟုဆိုရမည်လော ဖန်ဆင်းအပ်သောအရာသည်ဖန်ဆင်းတတ်သောသူကိုရည်မှတ်၍ဤသူ၌ပညာအတတ်မရှိဟုဆိုရမည်လောတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့ရှေ့တော်မှောက်မှာဘယ်လို့မှကျွန်တော်လူဘဝဟာဟန်ဆောင်ဖုံးကွယ်လို့မရနိုင်ဘူးဆိုတဲ့မိမိတို့ရဲ့ဘဝအခြေအနေအမှန်ကိုအမှန်ဆုံးပဲဖြစ်ဖြစ်အ ਨੇ ဆုံးပဲဖြစ်ဖြစ်အရှိကိုအရှိအတိုင်းပဲဝန်ခံပြီးတော့နှိမ်ချစွာနဲ့သူ့ကိုကိုးကွယ်ဝတ်ပြုကြရန်စီကပ်ဥညွတ်ကြဖို့ရန်ကိုကျွန်တော်မပြတ်မကွက်အထုတ်ကြိုးပမ်းကြပါစို့မိခာအနာဂတိကျမ်းအခန်းကြီး3အငယ်6သင်တို့သည်ယူပါယုံကိုမမြင်နိုင်မီအကြောင်းညအချိန်ရောက်လိမ့်မည်အနာဂတ်ကိုမဟောနိုင်မီအကြောင်းမှောင်မိုက်ဖြစ်လိမ့်မည်ပရောဖက်တို့၌နေဝင်လိမ့်မည်နေ့အချိန်၌ပင်မှောင်မိုက်ဖုံးစွမ်းလိမ့်မည်တဲ့ယူပါယုံကိုမမြင်နိုင်မီအကြောင်းတဲ့တနည်းအားဖြင့်အဖအီအလိုတော်ကိုဘယ်လို့မှမသိနိုင်တော့တဲ့အထိဆိုတဲ့အတိတ်ပဲပါကောင်းငင်တမန်အားဖြင့်ဖြစ်စေအိမ်မက်တို့အားဖြင့်ဖြစ်စေဒါမှမဟုတ်ရင်ကျွန်တော်ဘယ်လို့မှနားမလည်နိုင်တဲ့ပုံစံအမျိုးမျိုးနဲ့ပဲဖြစ်စေဘယ်နည်းပဲပုံကိုအတိအကျကျွန်တော်ရှင်းမပြနိုင်ပေမဲ့အဖဖျားသခင်ကအဲ့ဒီရှေးကာလပရောဖက်တို့ကိုသူတို့ရဲ့ခေတ်ကာလအလျောက်တဲ့ရိုက်လူအဖွဲအစည်းနဲ့ဆက်သွယ်စီတယ်လူသားတို့ကိုလည်းသူတို့ခက်ကနီးဗျူဟာအမျိုးမျိုးနဲ့အဖဖျားသခင်ဟာဆက်သွယ်စကားပြောခဲ့တယ်အဲ့ဒါကတော့အမှန်ပါပဲအခုအဲ့ဒီမိခာကာလမှာတော့တော်ပြီတဲ့ယူပါယုံကိုဘယ်လို့မှမမြင်နိုင်ဘူးအကြောင်းညအချင်းရောက်လိမ့်ကြီးတဲ့မိတ်ဆွေတို့အစဦး၌ဆိုတဲ့ကပ္ပဦးဖန်ဆင်းခြင်းကာလမှာညဦးသည်နေသိဤအစဆိုပြီးတော့အဖဖျားသခင်စီရင်ခဲ့ပါတယ်အဲ့ဒီလိုပါပဲသူနေရဆိုတဲ့ကြီးစွာသောကတ်ကာလဟာလေညတညနေပဲအစပြုမေအမှောင်နဲ့အစပြုမေတနည်းအားဖြင့်မှောက်မိုက်သောညဆိုရာဟာကဘာဦးကစပြီးတော့ကဘာဆုံးတိုင်အောင်အဖဖျားသခင်အထူးပြုသောအချိန်အဦးအစကာလပဲကျေးဇူးတော်ရဲ့အစဖြစ်သလိုအပြစ်စီရင်၍ပေးဆက်ရမည်ကတ်ကာလ၏အစအဖြစ်အဖဖျားသခင်အဲ့ဒီညအမှောင်ဆိုရာကိုသတ်မှတ်တယ်ဆိုရာကိုကျွန်တော်သိခဲ့ကြရပြီးပါပြီဟုတ်ပါတယ်ဒီအကြောင်းတွေကိုယောလအနာဂတိအမှုအနာဂတ်ကျမ်းတွေမှာလေကျွန်တော်အလေးအနက်ပြုတ်ပြီးတော့လေ့လာခဲ့ကြပြီပါဘီအသေးစိတ်ထပ်ပြီးတော့ရှင်းဖို့လိုမယ်မထင်ပါဘူးမိတ်ဆွေအပေါင်းတို့အမှုရဲ့အနာဂတ်ကိုကြည့်လိုက်မယ်ဆိုရင်အခန်းကြီး9အငယ်18ကနေ20အတွင်းမှာအခုလိုဖော်ပြထားတာကိုကျွန်တော်ဥပမာပေးခြင်းပါတယ်ထာဝရဘုရား၏နေ့ရက်ကိုတောင့်တတော်သူတို့သည်အမင်္ဂလာရှိကြ၏သင်တို့သည်အဘယ်အကျိုးရှိကြလိမ့်မည်နီထာဝရဘုရား၏နေ့ရက်သည်သင်တို့၌လင်းသည်မဟုတ်အမိုက်ဖြစ်လိမ့်မည်လူသည်ခြင်သိရှိရာမှပြေး၍ဝန်ကိုတွေ့တကယ်သူ၎င်းအိမ်တဲသို့ဝင်၍ခရံကိုမှီစဉ်မွေကြိုက်တကယ်သူ၎င်းဖြစ်လိမ့်မည်။ထာဝရဘုရား၏နေရသည်မလင်းဘဲမိုက်လိမ့်မည်။ထွန်းလင်းခြင်းအရှင်းမရှိအမိုက်သက်သက်ဖြစ်လိမ့်မည်တဲ့။မှန်ပါတယ်မိတ်ဆွေအပေါင်းတို့။တက္ကလတရားစီရင်ခြင်းဆိုရကိုအခုမိခာအားဖြင့်ညအချိန်ဆိုပြီးတော့ဖော်ပြပေးလိုက်ပြန်ပါပြီ။မိတ်ဆွေတော်တာရှင်အပေါင်းတို့မိခာပရောဖက်ရဲ့အနာဂတ်ပြုနေသောအချိန်ကာလအာရှုရိတို့ရဲ့ကျွံဘဝကိုဣသရီလသက်ဆင်းတော်ရမယ့်အချိန်ကာလနောက်နှစ်130အကြာမှာဘာဘူးလုံရဲ့သိမ်းဆီးခြင်းကျွံပြုခြင်းနောက်ကိုကောက်ကောက်ပါအောင်လိုက်သွားရမယ်ယူဒတို့အတွက်အခုအနာဂတ်တို့ဟာမငင်းနိုင်အောင်ဖြစ်ခဲ့ရသလိုတမန်ရဲ့ရှေလျာသောနှစ်ကာလတို့အတွင်းမှာအထက်ထက်သရိယသင်တဲ့ဖြစ်စဉ်တွေအပေါ်ဒီပြရိတ်တို့ဟာအကျိုးသက်ရောက်နေစေပဲလို့ကျွန်တော်ယင်တဲ့မှာခန်းစားမိပါတယ်ဒီအကြောင်းတွေကိုချစ်ချင်းမေတ္တာအကြောင်းကိုအဓိကဆိုဖွဲ့ထားပါသောကောရိန္သုဩဝါဒစာထဲကဖော်ပြချက်တစ်ခုနဲ့ကျွန်တော်ရှင်းပြခြင်းပါတယ်မေတ္တာသည်ဖောက်ပြန်ခြင်းသဘောနှင့်ကင်းလွတ်၏ပရောဖက်ညံအမျိုးမျိုးသောဘာသာစကားသိပ္ပံအတတ်တို့သို့၎င်းကွယ်ပြောက်လိမ့်မည်ဆိုတဲ့အချက်ကလေးကိုမိတ်ဆွေတို့အနေနဲ့အလေးအနက်စဉ်းစားကြည့်ပါတာမန်ချစ်ချင်းမေတ္တာရဲ့အနှစ်သာရကိုဖော်ကျူးတာတဲ့လေးနဲ့နေသောသဘောသဘာဝကိုဒီကြမ်းကြက်ဟာဖော်ပြနေပါတယ်အနည်းအတိတ်ပဲတခုကိုဖော်ပြနေပါ रे ဟုတ်ပါ रे အထူးသဖြင့်ပရောဖက်ညံရေဘာသာစကားရေသိပ္ပံအတတ်ပညာတို့ရေကွယ်ပြောက်သွားကြရမယ်ဆိုတဲ့အပိုင်းအလွန်စိတ်ဝင်စားစရာကောင်းမနေဘူးလားအခုမိခအပါအဝင်ဟေရှာယအနာဂတ်တို့မှစတဲ့ပရောဖက်တို့ရေညံတွေအတတ်ပညာတွေစကားသံတွေဟာအမှန်ကွယ်ပြောက်ပြီးတော့မသွားခဲ့ရဘူးလားအမှန်တကယ်ကွယ်ပြောက်ခဲ့ရဘူးပါ रे အနည်းဆုံးနှစ်ပေါင်း400တောင်မှကွဲပြောက်ခဲ့ရပါ रे ဟုတ်ပါ रे တမောင်းကျမ်းတို့ရဲ့အဆုံးမှာအဖဖျားသခင်ကအဘယ်မြည်သောပရောဖက်တို့ရဲ့အသံကိုမျှမထွက်စေဘဲနဲ့တမောင်းဓမ္မသစ်ခင်းနှစ်ခစ်ကိုပြတ်ဆဲစေခဲ့ပါ रे အပေါင်းကြီးစိုးမိုးသွားစေခဲ့တယ်ဆိုတဲ့အချိန်ကာလအဲ့ဒီနှစ်400ကိုတောင်မှသတ်မှတ်ပြီးတော့ချထားပြီးခဲ့တယ် တမဟောင်းကာလရဲ့နောက်ဆုံးသောပရောဖက်ကြီးမာလခိနဲ့လေအဲ့ဒီမှောင်မိုက်ကြီးအမှန်တကယ်စိုးမိုးကြံခဲ့လိမ့်မယ်ဆိုတာကိုသွယ်ဝိုက်သောနီးနဲ့ဖော်ပြပေးခဲ့ပါသေးတယ်။မာလခိအနာဂတ်ကျမ်းရဲ့အနောက်ဆုံးကျမ်းတစ်ပိုက်မှာအခုလိုစုဖွဲ့ထားတာကိုတွေ့ရကြောင်းပါ။မာလခိအနာဂတ်ကျမ်းအခန်းကြီး၄အငယ်၂မှာတွေ့ရခြင်းဖြစ်ပါတယ်။ငါဤနာမတော်ကိုကြောက်ရွံ့သောသင်တို့၌ကတရားတော်နေမင်းသည်အနာပျောက်စေသောတောင်တို့နှင့်ပေါ်ထွန်းတော်မူမည်။သင်တို့သည်ထွက်သွား၍ကျင်းကုန်၌နွားတငယ်ကဲ့သို့ခုံကြလိမ့်မည်တဲ့တရားတော်နေမင်းပေါ်ထွက်ခြင်းဆရာဟာနောင်ကာလနှစ်400အချိန်ခရစ်တော်ပေါ်ထွန်းခြင်းကိုဆိုလိုခြင်းဖြစ်ပါ रे အဲ့ဒီနေမင်းကြီးမပေါ်ထွက်ခင်မပေါ်မထွက်မခြင်းကတော့ပေါင်မိုက်ကြီးဖုံးလွှမ်းနေရမယ်ဆရာဟာရှင်းနေပြီမဟုတ်ဘူးလားအမှန်တကယ်လက်ဒီနှစ်ပေါင်း400ဟာပရောဖက်ညံပရောဖက်စကားနဲ့အလင်းတရားတို့လုံးဝချုပ်ငြိမ်းပြီးခဲ့ရပြီဆရာဟာရှင်းနေတဲ့အတွေ့အကြုံပဲဖြစ်ပါ रे တကယ်မငင်းနိုင်သောသမိုင်းဖြစ်ရအမှန်ပါပရောဖက်တို့သည်နေဝင်ကြလိမ့်မည်နေ့အချိန်၌ပင်မှောက်မိုက်ကြလိမ့်မည်တဲ့ဒါကမိခါရဲ့ဖော်ပြချက်မိတ်ဆွေတို့ကျွန်တော်ရဲ့မျက်မှောက်ကာလခရိယန်နိုင်ငံကြီးတွေရဲ့ဖြစ်စဉ်တွေဟာလေအဲ့ဒီလိုနေ့အချိန်ဖြစ်ပါလျက်နဲ့မှောက်မိုက်လို့မနေကြဘူးလားလို့ကျွန်တော်မေးချင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်ဟာဗတ်တက္ကသိုလ်ယေးတက္ကသိုလ်တို့ဆိုတဲ့တက္ကသိုလ်ကြီးတွေဟာနေ့အချိန်ကဲ့သို့လင်းဖို့ရန်ဘိုးဘီခရိယံယုံကြည်သူတို့စတင်ပြီးတော့တိဆောက်ပေးခဲ့ကြခြင်းပဲအဲ့ဒီတက္ကသိုလ်ကြီးတွေကနေပြီးတော့ဓမ္မအမှုတော်ဆောင်တွေထိတ်တန်းယုံကြည်သူခေါင်းဆောင်တွေပောက်ဖွားရအောင်လို့အဓိကရည်မှန်းချက်တွေသူတို့ချထားခဲ့ကြပါတယ်အဲ့ဒီတက္ကသိုလ်ကြီးတွေရဲ့ပင်မအလင်းရောင်တန်းဟာနှိမ့်အတန်အကြာကတည်းကမှီးမိန်သွားခဲ့ရာကနေပြီးတော့အခုအချိန်မှာတော့အမှောင်ကြီးကွယ်နေပြီလို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကပြင်းထန်စွာဝေဖန်လိုပါတယ်အဲ့ဒီတက္ကသိုလ်ပညာတတ်ကြီးတွေဟာနှုတ်ကပတ်တော်ကိုလူအုံနှောက်တွေနဲ့ဝိုင်းပြီးတော့ဖျက်ကြတယ်။အမေရိကန်ပြည်ထောင်စုမှာယုံရင်းဆန်ခတ်အဖြစ်ဆုံးသောတက္ကသိုလ်ကြီးတွေအဖြစ်ပုံတရံတီပြောင်းလဲသွားတယ်။စာရမဏတ်ကိုတော်မှကိုးကွယ်ပါတယ်ဆိုပြီးတော့မကြောက်မရွံ့ကြင်ညာတဲ့အဆင့်အထိရဲတင်းစွာနဲ့အဖဖျားသခင်ကိုတော်လှန်တဲ့အဖွဲ့အစည်းတွေကိုအဲ့ဒီတက္ကသိုလ်တွေဟာဖြစ်ပွားလာစေတယ်။အဲ့ဒီကနေပြီးတော့အဲ့ဒီအမှောင်ဆိုးတဲ့မိဆာဝါဒီတွေကိုမွေးထုတ်ပြီးတော့အဖဖျားသခင်ကိုဆန့်ကျင်တဲ့အုပ်စုကြီးတွေဟာအဲ့ဒီတက္ကသိုလ်တွေကနေအဓိကပေါ်ထွန်းလာကြတယ်။အဲ့ဒီတက္ကသိုလ်ပမောက္ခတွေတဲကတောင်မှတယောက်ဆိုလို့ရှိရင်အစွန်းရောက်အယူသီးအဖွဲတစ်ခုရဲ့ခေါင်းဆောင်ကြီးတောင်ဖြစ်သွားတယ်ဆိုတာကိုဝန်းနေပွေကျွန်တော်တို့ကြားသိရပါတယ်။ဟုတ်ပါတယ်။နေ့အချိန်၌ပင်မှောင်မိုက်လွှမ်းတဲ့ကာလဆိုတာတွေဟာတမိုင်းရှည်ကြစွာဖြစ်ပေါ်ခဲ့ပါပြီ။လူအဖွဲအစည်းပေါ်မှာကြိမ်ဖန်များစွာမှောင်မိုက်လွှမ်းမှုခဲ့ပါပြီ။ဣသရေလနဲ့ယူဒတို့ရဲ့ဖြစ်ရတွင်တစ်ခက်တည်းမဟုတ်ရင်တောင်မှအဲ့ဒီအနာဂတ်ရဲ့အရှိန်အဝါတို့ဟာလူကဘာကိုအမှန်တကယ်ပဲလွှမ်းမိုးနေခဲ့ပြီ။ဘလောက်အထိတည်ရည်ရည်ဒီလိုလွှမ်းမိုးနေအောင်မလဲဆိုရင်တော့နောက်ဆုံးသောကတ်ကာလတိုင်အောင်ဖြစ်လိမ့်မယ်လို့ကျွန်တော်တို့တွက်ဆမိပါတယ်။မိခာအနာဂတ်ကျမ်းအခန်းကြီး3အငယ်9ထိုအခါပရောဖက်တို့သည်ရှက်ကြောက်ကြလိမ့်မည်။အနာဂတ်ကိုဟောသောသူတို့သည်စိတ်ပျက်ကြလိမ့်မည်။ဖျားသခင်ထူးတော်မမူသောကြောင့်ထိုသူအပေါင်းတို့သည်မိမိတို့နှုတ်ကိုဖုံးထားကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏မိခာအခုအပိုင်းမှာဆိုလိုတာကတော့လူလိမ်လူညာပရောဖက်တွေပရောဖက်လူသားကိုကိုကိုပြောတယ်ဖျားသခင်ကိုမိလျော့ကြောက်ခိုင်းနေပါသောအမိကန်ဘာသာရေးအုပ်စုတွေဟာအဲ့ဒီအချိန်ကာလမှာသူတို့ဟောခဲ့ပြောခဲ့ဗျာဒိတ်ပြုတ်ခဲ့တာဒီတစ်ခုမှအဟုတ်မဟုတ်အကျိုးမဲ့၍အရာမထင်ကြောင်းကိုသိလာတဲ့အတွက်ကြောင့်အကြီးအကျယ်ရှက်ကြောက်ကြရမေကိုယ့်ပါဇက်ကိုယ်ကိုပြန်ပြီးတော့ပိတ်ထားကြရလိမ့်မယ်ဆိုတဲ့အချက်ကိုဖော်ပြပေးလိုက်ပါ रे မဆန်းလှပါဘူးအာဟတ်ဘရင်ရဲ့ခေတ်ကာလမှာပရောဖက်အတုအယောင်တွေရဲ့စကားကိုအာဟတ်ဘရင်ကသွားနားထောင်ပြီးတော့အဖေစိုးနဲ့သိခဲ့ရတယ်အဲ့ဒီအာဟတ်ဘရင်ရဲ့ခေတ်အခုပရောဖက်ကြီးမိခာနဲ့နာမည်တူတဲ့မိခာအမည်ရှိတဲ့ပရောဖက်ကအတန်တန်တားတဲ့ကြားထဲကဇွတ်အာဟတ်ဘရင်ဟာတိုက်ပွဲကိုထွက်ပြီးတော့တိုက်တယ်မှုသာဝိညာဉ်ပုကတ်နေတဲ့အခြားပရောဖက်တွေကသူ့ကိုမြှောက်ပေးတာကိုအဟုတ်မှန်မိခါကိုတော့ထောင်ချပြီးတော့အဲ့ဒီလိုတိုက်ပွဲကိုသွားပြီးတော့အတိုင်ဘသူကမှသူ့ကိုရည်ရွယ်ပြီးပြစ်တာမဟုတ်ရှုရီစစ်သားတယောက်ကလက်ဆော့ပြီးတော့ပြစ်လိုက်တဲ့မြားတစ်ချောင်းဟာအာဟပ်နာမည်တက်ပြီးဆွတ်လိုက်လာမှတ်ရလောက်အောင်တကယ်အာဟပ်ဘရင်ရဲ့တန်ချက်အင်ကြီးအဆက်ကလေးကြားထဲကနေဇွိကနေလာပြီးမှန်လို့အာဟပ်ဘရင်အဲ့ဒီမှားတင်သိခဲ့ရတယ်နောက်ဆုံးသိတော့လေသူများတဲ့ထူတယ်နော်သူသွေးကိုခွေးတွေကဝင်ပြီးရက်တာကိုခံရတယ်ဆိုတာကိုတမိုင်းမှာကျွန်တော်တို့တွေ့ရပါတယ်ဒီတော့မိခါပရောဖက်ဖော်ပြခဲ့တဲ့အတိုင်းအတိတ်တမိုင်းမှာပင်လျှင်ထင်းနေအောင်တွေ့ခဲ့ရပါတော့ပရောဖက်လူလိန်လူညာတွေဟာတခစ်တော့ကောင်းကောင်းကြီးတွင်ကျဲခဲ့ဘူးတာအမှန် မိခါဖို့ပြတာဟာလေလုံးဝညင်းလို့မရအောင်ဖြစ်ကိုဖြစ်ရမယ်ကိစ္စအမှန်ပဲဆိုတာကိုမညင်းနိုင်အောင်ကျွန်တော်တို့တွေ့ရပါပြီမိခါတို့ရဲ့နောက်ပိုင်းယူဒပြည်ကျွန်ဖြစ်ခံပြီးကြပြန်တော့လေအဲ့ဒီလူလိန်လူညာတွေကြောင့်ပဲယေရမိပရောဖက်အကြီးအကျယ်ဒေါသထွက်ခဲ့ရတယ်တိုင်းပြည်ကြီးလည်းဒုက္ခတွေအမှန်ရောက်ခဲ့ရတယ်အဖဖျားသခင်စကားတဲ့အတုအယောင်တွေကလိန်ကကြစ်တွေဟာပါလေလူကြိုက်များပြီးတော့နောက်ဆုံးကြတော့လေဒါတွေဟာလေနှင့်အတူသာကွယ်ပြောက်သွားကြရတယ်ဆရာတွေကကျွန်တော်တို့တွေ့ကြရပြီးပါပြီမိတ်ဆွေအပေါင်းတို့အပြစ်သားလူဘဝအနေနဲ့ဖြောက်မှတ်ခြင်းအခွင့်ကိုယုံကြည်ခြင်းနဲ့ရရှိတယ်လို့ကျွန်တော်တို့ပြောပြနေကြပါတယ်ဒီအခွင့်ကိုပေးပိုင်သူအဖဖျားသခင်ရဲ့ရှေ့တော်မှောက်မှာအစဉ်တစိုက်ဖြောင့်ပြန့်မောင်းမတ်မှန်မှန်ကန်ကန်အသက်ရှင်နေထိုင်တတ်ကြပါစားမေဆွေအပေါင်းတို့ဟေပြဲဩဝါဒစာအခန်းကြီး7ရဲ့အငယ်6ထဲကဖော်ပြချက်ကိုမမေ့သေးဘူးဆိုရင်တော့ကျွန်တော်မေဆွေတို့ယုံကြည်သူတို့ဟာအဖရဲ့ရှေ့တော်မှောက်မှာအမှန်အတိုင်းဝန်ခံရရမယ်အဖပေးတဲ့အပြစ်ဒဏ်တွေကိုလေယုံကြည်ခြင်းနဲ့အလိုတော်ကိုဝန်ခံပြီးတော့လက်ခံရရမယ်ဆရာတွေကိုကျွန်တော်အလေးအနက်ပြုပြီးတော့မှတ်သားကြာမှာပါဟုတ်ပါတယ်ထာဝရဘုရားသည်ချစ်တော်မူသောသူကိုဆုံးမတော်မူတတ်၏လက်ခံတော်မူသမျှသောသားတို့ကိုတန်ခတ်တော်မူတတ်၏ဟုသူငယ်တို့ကိုဆိုတကယ်သူသင်တို့ကိုပြောဆိုသောဩဝါဒစကားကိုမိလျော့ကြသလိုတဲ့ဟေပြဲဩဝါဒစာဆရာကမိငုံထုတ်လိုက်ပါ रे ရှင်းနေပါ रे ဘုရားသခင်ကိုချစ်သောယုံကြည်သူလူသားတို့နှင့်ဖန်ဆင်းတော်မူသောအဖဘုရားသခင်ကြားကမဖောက်ပြန်မယိုယွင်းသောတရားမဆန်းပြားလှသောပရိညာဆိုရင်မှားမယ်မထင်ပါဘူးဣသရေလရဲ့အတိတ်ကဖြစ်စီခြင်းအမှုမျိုးမှကိုယ်တိုင်ကင်းဝေးနိုင်ဖို့ရန်ကယ်တင်ရှင်သခင်ခရစ်တော်ဤသိမ်မွေ့နူးညံ့စွာဥဆောင်လမ်းပြမှုကိုခံယူဖို့အလွန်အရေးကြီးလှပါ रे အားလုံးကိုကျေးဇူးတင်ကြောင်းပါ
ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့သင်တိရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာအနာဂတ်တိချန်းခန်းကြီး3အခန်းငယ်10ကနေအခန်းငယ်12အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့